RTOPs ရာ responsibility to protect KO2O2 ဆိုပြီးတော့ပြောလိုက်တာပါအဲ့ဒါကဘယ်လိုဖြစ်တဲ့ဆိုတာရာသီအကြောင်းလေးတော့တမိုင်းအကြောင်းလေးတော့နည်းနည်းပြောရမယ်2005ခုနှစ်မှာကုလသမဂ္ဂတစ်နှစ်50မြောက်နှစ်ကဒီကမ္ဘာ Pandemic Summit ကလုပ်ပြီးတော့အဲ့ဒီ2005ခုနှစ်မတိုင်ခင်ကလည်းရဝမ်ဒါတို့1990ခုနှစ်မှာဒီ genocide တပ်ဖြတ်မှုများဆိုးရွားဖြစ်ခဲ့တယ်ဆိုတဲ့နေကလို့ခေါ်တဲ့ Yugoslavia မှာလည်းဖြစ်တဲ့ဆိုအဲ့လိုတပ်ဖြတ်မှုတွေကိုကာစီနိုင်တဲ့ဒါစီနောက်တော့ကာကွယ်နိုင်ကာကွယ်နောက်တော့ကုစားနိုင်ဘယ်လိုကုစားမလဲဆိုပြီးတော့ဒီ R2P သဘောကိုကုလသမဂ္ဂမှာတက်တဲ့နိုင်ငံပေါင်းဘယ်လိုနိုင်ငံလဲတော့မပြောတတ်ဘူး60 90တော့လုံးဝမနေဘူးထင်တယ်တိတ်ကြီးကောင်းဆောင်တွေကပညာတညွတ်တဲ့သဘောတူတယ်လို့ဆိုပါတယ်ပညာတညွတ်တဲ့ဆိုတာတူတူပြောရရင်အဲမဲခွဲပြီးဆုံးပြဟာမတူပါဘူးဟိုဒီတက်တဲ့မြောက်ကိုကွန်ဆန်ဆာကိုခေါ်တဲ့သဘောတူညီကြောင်းတို့ပြဆိုလိုက်တာပါပဲအဲ့ဒါပါလဲဆိုလို့ရှင်နိုင်ငံတကာမှာဘယ်နိုင်ငံဖြစ်ဖြစ်နော်ဒီ genocide လို့ခေါ်တဲ့လူမျိုးစုအရေးနိုင်ငံသားအရေးနဲ့ဘာသာအရေးကြောင့်တပ်ဖြတ်မှုအမျိုးတုံးရောင်လုပ်ဆောင်မှုများရှိခဲ့တယ်ဆိုတော့ genocide လူမျိုးပြုတ်ပြုံးတပ်ဖြတ်မှုဆိုတာကတိတ်မတိကြတော့အဲ့ဒီစကားကိုကျွန်တော်မသုံးဘူးဘာမှလို့အခုလို့ရှင်းပြပြီး genocide လို့ကျွန်တော်သုံးမယ် genocide crimes against humanity လူသားများပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုများနောက်တစ်ခါဒီ war crime စေရာဇဝတ်မှုများနဲ့ ethnic cleansing ဒေတာအတွင်းမှာရှိတဲ့လူမျိုးစုတော့လူမျိုးများကိုတခြားဒေတာတို့ရောက်သွားအောင်ဖိတ်ထုတ်ချင်တာအကြမ်းပြင်းတဲ့ဘာသာပြန်တယ်အဲ့ဒါဒီမဖြစ်အောင်နိုင်ငံတိုင်းနိုင်ငံတိုင်းမှာတာဝန်ရှိတယ်နောက်တစ်ခါအဲ့ဒါဒီဖြစ်လာရင်နိုင်ငံများအနေနဲ့တားဆီးနိုင်အောင်ဖြစ်နေတယ်ဆိုရင်ကုစားနိုင်အောင်အဲ့ဒီစကားနဲ့ပုံပြရစီ remedy ကိုကျွန်တော်ကုစားလို့သုံးပါတယ်အဲ့ဒါကုစားနိုင်အောင်လုပ်ဆောင်ရမယ်လို့2005ခုနှစ်ကဒီကဘာတိတိကောင်းတော်များအစည်းအဝေးမှာတညတညတည်းဆောင်ခဲ့ပြီးတော့လုံခြုံရေးတောင်စီရလည်းအဲ့ဒီယူဆကို2006ခုနှစ်ဆုံးဖြတ်ချက်အမှတ်169မှာလည်းလုံခြုံရေးကောင်စီကသဘောတူကူးပါခဲ့ပါတယ်
။အဲ့တော့ခုနကပြောတဲ့ချက်လက်တွေထဲမှာ genocide war crimes နောက်ပြီးတော့ crime against humanity နောက်ပြီးတော့ ethnic cleansing ethnic cleansing ဟာတင်ရောသံဖနဲ့ခါမှာကျွန်တော်လူမျိုးအလိုက်ရှင်းလင်းဖယ်ရှားမှုဆိုပြီးတော့ကျန်ရပါလေ
။ဟုတ်က
ဲ့ဟုတ်ကဲ့ပါပါခင်ဗျ။အေးရပါလေ။အခုဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုဆွဆွဲမှုတွေရှိပါတယ်။ဆိုတော့ဒီခါမှာဘယ်လို criteria တွေဘယ်လိုအခြေခံအချက်လက်တွေကြည့်ပြီးတော့ရေပူရအဖြစ်သတ်မှတ်ကြတယ်ဆိုတာပြောပါခင်ဗျာ
။ဘယ်လို criteria ကိုဆွဲလဲဆိုတော့ကျွန်တော်လည်းမြန်မာနိုင်ငံထဲမှာနေတာပဲ။ကျွန်တော်လည်းရန်ကုန်မြို့ပါပဲနေတော့ရခိုင်လည်းကျွန်တော်မရောက်တာနှစ်ပေါင်း40လောက်ရှိပြီ။မရောက်ဘူးပါဘူး။အခုဘယ်လိုဖြစ်တယ်ဆိုတာနိုင်ငံအစိုးရပိုင်းသတင်းစာတွေနဲ့အဲ news media တွေကပြောတာတမျိုးပေါ့လေ။နောက်ပြီးတော့နိုင်ငံခြားCNN BBC VOA တော့မပြောပါဘူး။ BBC တော့ဗမာ BBC ပြောတာမဟုတ်ဘူး။အင်္ဂလိပ် BBC နဲ့ဂျန်မဲအားတွေတွေ့နေတာတော့ဘလို criteria နဲ့တပ်ပတ်မလဲဆိုတာကတော့အဲ့လို genocide ဆိုတာကတော့တော်တော်လေးကိုခက်တယ်။တတ်မှတ်ဖို့က genocide ဆိုတာတပ်ဖြတ်မှုတိုင်းနဲ့ genocide မဟုတ်ဘူး။ခုနကကျွန်တော်တမင်တကာခြံပြောခဲ့တာကနိုင်ငံရေးအစုအဖွဲ့တွေကိုစပ်ဖြတ်တယ်ဆိုရင် genocide convention စာချုပ်ရ genocide မနည်းဘူး။နောက်တစ်ခါရင်ကျင်းမှုဆိုင်ရာအဖွဲ့အစည်းတွေကိုတပ်ပြတ်တဲ့ပြုတ်ပြုံးအောင်လုပ်တယ်ဆိုရင်လက်ဂျန်ဒါဆိုင်မနီအဲ့တော့ဘလို့ criteria နဲ့တတ်မှတ်လဲဆိုတာကတော့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းကုလသမဂ္ဂအပါဝင်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့ regional အဖွဲ့အစည်းတွေရဲ့ချင်းမြင်တတ်မှတ်ချက်ပေါ်မှာမူတည်ရတယ်အဲ့တော့အဲ့လိုဟာမျိုးခုန၄ချက်နဲ့ကန့်ညီမှာဖြစ်မှာနော်စံသားပြတဲ့လူတနက်နဲ့ပြစ်တာတောင်မှဒါဟာethnic
cleansing မြေမှာပြင်းနေဆရာပြောတာ genocide ကိုရှင်းတော့ကျွန်တော်ကအဓိကဗမာပြည်နဲ့ပတ်သက်ပြီးတော့ genocide လို့ကတော့မဟုတ်ဘူးမလား ethnic cleansing ဆိုတာကတော့ဒါကုလသမဂ္ဂအတွင်းမှုချုပ်အဲ Guterres ကိုတိုင်ကပြောပါတယ
်
လူပေါင်းတိုင်းထွက်ပြစ်နေရတယ်ဆိုရင် genocide မခေါ်ရင်ဘယ်စကားသုံးမလဲဆိုတော့သူကမေးတာရှိပါတယ်
ဟုတ်ကဲ့ Guterres ပြောတာဖတ်လိုက်ရပါတယ်ကျွန်တော် Guterres က ethnic cleansing မဟုတ်ရင်ဘာသုံးမလဲဆိုတဲ့သဘောမျိုးသူစကားလုံးတိကျတာကျွန်တော်မမှတ်မိဘူးအင်္ဂလိပ်ဘာသာကလည်းပြောတာကိုအဲ့ဒီအဲ့တော့6,500ဆိုတာကကျွန်တော်သိတဲ့လောက်ကတော့ဒီမြန်မာအစိုးရ650တိဖြစ်တဲ့6,500ပဲဖြစ်တဲ့6,500ပဲဖြစ်တယ်လို့တော့မပြောပါဘူး6,500လောက်ဆိုတာကိုသူတို့လက်ခံမလို့အဲ့လိုပြောလိုက်မယ်ကျွန်တော်ဦးကျော်သားတန်းနဲ့ပြောရတာဖြစ်နိုင်မှာဖြတ်ပါမယ်သူတွေကဘာဘူဆန်းနေနောက်နိုင်ငံဆန်းနေတိုက်ပြီးမချစ်ဘူးကလားချစ်တယ်အဲ့လိုပြောမှလည်းကျွန်တော်သိဆိုရင်လေဒါအမှန်တမ်းပြောတာမဆိုင်တော့လေဗီယက်နမ်ကကွန်မြူနစ်ဖြစ်ပြီးတော့အပက်ဆုံးပြီးသိမ်းနဲ့ချီပြီးတော့ကလေးနဲ့ပွားတဲ့ခါမှာအဲဒီချစ်ကဗီယက်နမ်ကွန်မြူနစ်ပါတီကဒါဒီကောင်တွေတစ္ဆပောက်တွေဘာတွေဖြစ်တယ်လို့ပြောမှာပေါ့အဲ့တော့ထွက်ပြေးတယ်ဆိုတဲ့ကောင်က ethnic cleansing ဟုတ်မဟုတ်ဆိုတော့ကျွန်တော်လည်း မှန်နဲ့ပြောရင် ethnic cleansing ကိုအပြည့်ပြည့်ဖွင့်ဆိုထားတဲ့ convention မရှိသေးဘူးခင်ဗျခုန genocide crimes against humanity war crimes တို့ကိုအပြည့်ပြည့်ဖွင့်ဆိုထားတာရှိတယ်ဆိုတော့ ethnic cleansing ဟုတ်လောက်မယ်လို့ကုလသမဂ္ဂအတွင်းရေးချင်းမှုချုပ်ပြောတာသူကကျွန်တော်ရဲ့ပူတည်မယ်လို့ကျွန်တော်ထင်တယ်အချက်လက်အရာရတော့နောက်ဥပဒေကြံပေးတွေလည်းရှိမှာပေါ့လေအဲ့တော့အဲ့ဒါကိုတော့ကျွန်တော်အဲ့တော့ပဲကျွန်တော်ရက်ချင်ပါလေဖြေတာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့အဲ့ဒီထက်မှာတခုကဒါအတိပ္ပယ် principle ရဲ့ပြည့်ရခါမှာ R2B လောက်လာပြီဆိုရင်အဲ့ဒီမှာပါဝင်တဲ့လုပ်ငန်းတွေထဲမှာ mediation လောက်တာလည်းပါတယ်တခါ early warning mechanism လည်းပါတယ် economic sanctions လည်းပါတယ်နောက်ပြီးတော့ military intervention ဆိုတာနောက်ဆုံး last resort အနေနဲ့ပဲသုံးဖို့ strategy ရေးထားတွေ့ပါတယ်ဆိုတော့အခုမြန်မာနိုင်ငံကလည်းပဲသူတို့ပြန်ဖြေဖို့ကြိုးစားတဲ့အစွမ်းနှစ်ဖက်ကြားမှာ Bangladesh နဲ့မြန်မာကြားမှာနောက်ပြီးတော့မြန်မာနိုင်ငံကိုစီးပွားရေးအရေးယူဖို့တန်ခတ်ဖို့ဆိုရတဲ့သူတို့ပြောနေကြရတဲ့ဆိုတာဒါတစ်စိတ်တစ်ဒေသအဖြစ်ဒီသဘောတော့ဆဲုံနေပြီးဖြစ်နေတယ်လို့ဆွနံပြဆရာ
ဟုတ်ကဲ့အဲ့ဒါကတော့ဟုတ်ပါတယ်ခုနအစိုးဆုံးဟာကိုပြောအောင် military intervention ဆိုတာကတော့ကုလသမဂ္ဂကအခု R2P ကိုလုံခြုံရေးကောင်စီမှာ2011ခုနှစ်ကမီဒီယာမှာတပ်ဖြတ်မှုတွေပုံကမှုတွေဖြစ်တော့R2P ကိုကျွန်တော်အမှတ်မမှားဘူးဆိုရင်လုံခြုံရေးကောင်စီကိုယ်တိုင်ကအဲ့ဒီယူဆကို invoke လုပ်တယ်။နောက်အများစုကတော့အာဖရိကနိုင်ငံတွေမှာဟုတ်တော့ဒါပေမဲ့ကုလသမဂ္ဂဂျာဖွဲ့တွေကိုလွှတ်ပြီးတော့ကုလသမဂ္ဂက military intervention ပေါ်နေစအာသုံးပြုလုပ်ခဲ့ဆိုတာကပြီးခဲ့တဲ့အနှစ်90နဲ့မှမနှစ်ကျော်တပိုင်းမှာနှစ်ခါပဲရှိခဲ့တယ်။ပထမဆုံးတစ်ခါက1950ခုနှစ်ဂျွန်လကမြောက်ကိုရီးယားကတောင်ကိုရီးယားကိုတိုက်တွန်းကအမေရိကန်ဘူချုပ်မကာတာရဲ့အောင်ဆောင်မှုအောက်မှာကုလသမဂ္ဂအလံကိုအသုံးပြုပြီးမြောက်ကိုရီးယားဟိုစတင်တက်ခဲ့တယ်။အဲ့ဒါအဲဒီတော့ကဗမာကလည်းအဲ့ဒီဟိုဗမာတပ်တွေမလုပ်ပေမဲ့အဲ့ဒီအာဟိုတော့ထောက်ခံတယ်လို့ကျွန်တော်နားလဲတယ်။နောက်တစ်ခါ1990ခုနှစ်ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်နဲ့အမေရိကန်ကတိုက်တာ။အဲ့ဒါကလည်းကုလသမဂ္ဂစပွဲမဟုတ်ဘူးလို့ထိုးစင်တုန်းကကုလသမဂ္ဂတွေးမှုချုပ်အသက်98ရှိပြီဖြစ်တဲ့ပြည်သူနိုင်ငံသားပါလက်စတိကိုရာကိုရင်ကပြောမှုလေအဲ့တော့ military intervention ကိုအကြောင်းတော့မပြောပါနဲ့တော့ဒါကမဖြစ်ပါဘူး။ဘာမှလည်းမြေကလူးဆံပြလုံးဝဖြစ်စရာမလိုဘူး။ဒါကကုလသမဂ္ဂသမိုင်းမှာတောင်မှနှခါတဲ့မပူတဲ့ပါတတ်ခတ်စင်တဲ့မျိုးပဲရှိခဲ့တယ
်။ဆိုတော့တခါကုလသမဂ္ဂကလုံခြုံမှုထိန်းသိမ်းရေးတပ်ဖွဲ့တွေပဋိပက္ခဖြစ်နေတဲ့နေရာဖြစ်နေတဲ့နေရာမှာပို့တာလည်းပဲကြပ်ဘူးပါတယ်အထူးသဖြင့်ကက်ရှမီးယားမှာလည်းမြန်မာနိုင်ငံနဲ့သိပ်မဝေးလှဘူးပေါ့အိန္ဒိယနဲ့ပါကစ္စတန်ကြားမှာအဲ့လိုထိန်းထားကြတာတွေမကြာခဏကြုံခဲ့ဘူးပါတယ်ဆိုတော့ဒီလိုကိစ္စမျိုးရောဆရာဖြစ်လာနိုင်ပါသလား
အဲ့ဒါလည်းကျွန်တော်တော့အမှန်တမ်းပြောရင်ဖြစ်လာနိုင်တယ်လို့မထင်ဘူးဘာဖြစ်လို့လို့ဆိုတော့ဟိုဥကြောသားကပြောတာကျွန်တော်အတိမပြည့်စုံတော့တယ်ကက်ရှမီးယားမှာတော့ကုလသမဂ္ဂတပ်ဖွဲ့တွေဒီအိန္ဒိယနဲ့ပါကစ္စတန်နေရာမှာခြားတယ်လို့တော့ကျွန်တော်မကြားမိဘူးဒါပေမဲ့ဦးကျော်သံတာမှပြောတာမှားတယ်လို့ကျွန်တော်မဆိုတော့ပါဘူးကျွန်တော်သိတာကဗမာနိုင်ငံနဲ့ဆိုရလိုက်တော့ဒီနေ့သက်ဆိုင်တာက1956ခုနှစ်ဒီအာရဣဇရီ56ခုနှစ်နော်56အောက်တိုဘာ
အ
ာရဣဇရီစစ်ပွဲအပြီးမှာဒုတိယတွင်းမှုချုပ်ကုလသမဂ္ဂရဲ့ဒုတိယတွင်းမှုချုပ်ဆွီဒင်နိုင်ငံသားဒက်ခနာရှူရဲ့သဘောတူညီမှုနဲ့နော်ကုလသမဂ္ဂပြန်ပြေးရေးတပ်ဖွဲ့ United Nations Emergency Forces တို့ကတော့ဟိုအဂျင်နိုင်ငံဆန်နိုင်ကျွန်းစမှာထားတယ်အစ္စရေးမှာထားခွင့်မပြုတိုးတော်လဲ1969ခုနှစ်မေမှာကုလသမဂ္ဂတွင်းမှုရဲ့ဥတ္တထဲမှာဒီဂျစ်သမဒနာစာကအဲ့ဒီကုလသမဂ္ဂတပ်ဖွဲ့တွေကိုရုတ်သိမ်းပေးပါလို့သွားတောင်းဆိုတဲ့ခါမှာဥတ္တကိုယ်တိုင်ကာယိုကိုသွားပြီးတော့နော်နာစာကိုမေတ္တာရခံတော့လဲနာစာကတင်းခံနေတယ်ပြန်မလို့အဲ့ဒီကုလသမဂ္ဂပြန်ပြေးရေးတပ်ဖွဲ့တွေကိုအဂျစ်နိုင်ငံဆင်နိုင်းကနေပြီးတော့ဆုတ်ခွာပေးခဲ့ရတယ်အဲ့ဒါကအဲ့ဒီအချမ်းနဲ့ချမ်းနေရမှလည်းရှိပဲအဲ့တော့ကျွန်တော်တော်တော်ပြောရင်ဒါစစ်ဖြစ်ခဲ့တဲ့ဒါမို့လေတနိုင်ငံနဲ့တနိုင်ငံကြားမှာစစ်မဖြစ်တော့လေအင်မတန်ကြီးမားတဲ့ tension ပါများသောဖြင့်တော့စစ်ဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဒါဘာဖာလို့ခေါ်တဲ့ပြန်ပြေးရေးအနေနဲ့ဖြစ်ပါလားအဲ့ဒါကလည်းစကားဖြစ်ပြောရုံပဲရှိမှာဘာမှဟို Twitter ပူပန်နေကြမလို့ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံခေါင်းဆောင်တချို့ကိုတာဝန်ရှိတဲ့လူတချို့ကို International Criminal Court ကိုအင်္ဂန္တကပြမှုဆိုင်ရာတရားရုံးသို့မဟုတ်ရာဇဝမှုဆိုင်ရာတရားရုံးကိုတင်ဖို့ဆိုပြီးတော့လည်းပဲတချို့ကလော်ဘီလုပ်တယ်ဆိုတာလည်းကြားပါရတယ်။အဲ့ဒီကိစ္စကိုလည်းပြည်သူတွေသိရင်ကြပါလိမ့်မယ်ဆရာ။ဥပဒေကြောင့်ရတစ်ချက်ပြောပြပါဘယ်လိုအခြေအနေမှာဖြစ်နိုင်တယ်လဲ။တချို့နိုင်ငံတွေမှာကြတော့ကင်ညာတို့ဘာလို့မှဟိုဥရုတုကင်ညာတပ်ကိုလည်းတင်တာပဲ။ဒါပေမဲ့ဘာမှမဖြစ်ပါလားဆရာ။အဲ့ဒါမျိုးလည်းကျွန်တော်စဉ်းစားမိတယ်။ဆရာဥပဒေကြောင့်ရရှင်းပြ။ဟု
တ်ကဲ့ဥပဒေကြောင့်ရကျွန်တော်ရှင်းပြပါမယ်။နံပါတ်1ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာဒီပြည်တွင်းဥပဒေနဲ့မတူပါဘူး။ပြည်တွင်းဥပဒေမှာတော့မှ တချို့အမှုတွေကိုဆိုရင်ဒါအမေရိကန်ဖြစ်ဖြစ်ဗမာပြည်ဖြစ်ဖြစ်ကျွန်တော်တခါလွန်ခဲ့တဲ့15နှစ်လောက်ကအလုပ်လုပ်ခဲ့ဘူးတဲ့ဗာနူဝါတူနိုင်ငံကျွန်းဖြစ်ဖြစ် enforcement ကမတူပါဘူးဒါတချို့ပါဝါရှိတဲ့လူတွေအာဏာရှိတဲ့လူတွေငွေရှိတဲ့လူတွေကိုအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်လာအိုဖြစ်ဖြစ်အမဲနဲ့အများတော့ဘာသာက rule of law ဘယ်လိုပင်ပြောဆိုတော့လဲသူကြီးဥသာမှာဖြစ်ဘူးအဲ့တော့အတိအကျရဥပဒေမှာအများစုနိုင်ငံတူ enforce ဖို့ amount ဆိုတာ mechanism နော် account ထဲပို့ဖို့အရေးကြီးဖို့ mechanism မှာဒီတဲ့ဥပဒေတွေပို့ပြီးတော့ရှုပ်ထွေးပါတယ်ရှုပ်ထွေးခက်ခဲပါတယ်